Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ20ရက် VOA American အသံရဲ့တင်းငွေနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ2532 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမညသစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျမသင်ကြီးထိုက်ပါရှင်စီးရီးယားနိုင်ငံဆက်ဖြစ်နေတဲ့ဒေသအတွင်းကနေအရသာ800လောက်ကိုကဲထုတ်လာကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပါတယ်။နယူးယောက်မှာနေထိုင်နေတဲ့မြန်မာအမျိုးသမီးတဦးရဲ့ကျော်လောင်းကိုမနေ့စနေနေ့မှရဲကရှာဖွေတွေ့ရှိပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တင်းငွေညရဲ့ထိတ်တန့်ရောက်သတင်းမှမှာတော့လာမယ့် November မှာကျင်းပမယ့်ဂျားပြက်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းတည်ရနိုင်ွယ်ရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြရဲလို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတူကပြောပါတယ်
။တို့ဒီပါတီကြီးနှစ်ခုဟာအခုဂျားပြက်ရွေးကောက်ပွဲကဟိုပါပေါ့နော်ပြည်သူ့ဆန္ဒအနေမျိုးနဲ့တို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟုတ်ပါဘူးတည်ကျင်တဲ့အနေနဲ့
တင်းကျေစုံကိုနောက်ပိုင်းမှနားဆင်ရပါမယ်တင်းငွေညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့မြမနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူတင်းလုံငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုအထူးစီစဉ်ဖြစ်ဆွေးနွေးတင်ဆက်ထားပါတယ်ဒါ့အပြင်ရန်ကုန်ဒလတဒါတကယ်ဖြစ်အောင်မှလားဆိုတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြမပြည်မှပေးစာများကဏ္ဍအပြင်ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။စီးရီးယားနိုင်ငံတွင်းကကဲဆဲရေးအဖွဲ့ White Helmet Combat View အဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကဲထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရင်တန်းတွေအဆောင်ရှောင်နဲ့မနေ့စနေနေ့ညကခီးတဲ့တင်ကားရီနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကဲဆဲလူသားတွေကိုအရသာတွေအဖြစ်သတ်မှတ်ပြီးအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်စီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံအတွင်းကနေအရသာတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာချင်းချင်းနဲ့ကဲထုတ်လာတဲ့စီးရီးယားနိုင်ငံသားတွေကိုအစ္စရေးကိုဖျက်ပြီးပို့ဆောင်ပေးခဲ့တာလို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကပန်ချားချက်နဲ့အခုလိုကဲထုတ်ပေးခဲ့တာလို့လည်းအစ္စရေးကာကွယ်တပ်ဖွဲ့ကပြောပါတယ်။အင်းကြီးချင်းနိုင်ငံတစ်ခုထံကိုပို့ဆောင်ပေးခဲ့တယ်လို့အစ္စရေးဘက်ကပြောပေမဲ့ဂျော်ဒန်နိုင်ငံလို့တော့ရည်ညွှန်းပြောဆိုခြင်းမရှိပါဘူး။ဂျော်ဒန်နိုင်ငံကကန့်တန့်နယ်မြေတစ်ခုမှာစီးရီးယားတွေကိုထားရှိတဲ့အကြောင်းဂျော်ဒန်နိုင်ငံပိုင်းသတင်းအေဂျင်စီ Petra ကဖော်ပြပါတယ်။ဒီလူတွေကို3လအတွင်းပြန်လည်နေရာချထားရေးဆောင်ရွက်ဖို့ဗြိတိန်ဂျာမနီနဲ့ကနေဒါတို့ကသဘောတူထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်ရှင်
။ Israel နဲ့ Gaza နယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးငြိမ်သက်နေမယ်ဆိုရင် Gaza ကမ်းမြောင်ဒေသရဲ့တခုကြီးသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ Kerem Shalom ကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့ပြောကြားလိုက်ပါတယ်အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးတော့ငြိမ်သက်နေမယ်ဆိုရင်ကျွန်တော်အနေနဲ့ Kerem Shalom နဲ့ The Gate ကိုအင်္ဂါနေ့မှာပုံမှန်တိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကာဝေးဝန်ကြီး Avigdor Lieberman ကပြောပါတယ်ဝါစတိုင်းတွေကနေ့စဉ်လျှောက်မှာပြီးခဲ့တဲ့ March 30ရက်နေ့နောက်ပိုင်းကစတင်ပြီးတော့ဆန္ဒပြလာခဲ့တာဖြစ်ပြီးစနေနေ့ကတော့အခြေအနေတွေကအငြိမ်သက်ဆုံးဖြစ်ခဲ့တယ်လို့သူကပြောပါတယ်ဒါမဲ့လေဂါဇာမှာနေတဲ့သူတွေအနေနဲ့အစ္စရေးဘက်ကိုပူပေါင်းပုံတွေလွတ်တင်တာပြစ်ခတ်တာတွေလုပ်မယ်ဆိုရင်တော့ဂါဇာမှာနေထိုင်တဲ့သူတွေရဲ့ဘဝတွေဟာလည်းပုံမှန်အတိုင်းရှိမှာမဟုတ်ဘူးဆိုတာကိုနားလည်ဖို့လိုမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးလေဘမန်ကသတိပေးပါရယ်အဓိကအချက်ကတော့နေဆက် CEO မှာတင်းချင်းအေဂျင်ဘီပူပေါင်းပုံလွတ်တင်တာတွေပြစ်ခတ်တွေမရှိဖို့ဖြစ်တယ်လို့သူကဆက်ပြောပါရယ်စနေနေ့ကတော့ဟမတ်စ်အဖွဲ့ကသူတို့အနေနဲ့အစ္စရေးနဲ့အပြစ်ရဖို့သဘောတူခဲ့တယ်လို့ပြောကြားခဲ့ပေမဲ့အစ္စရေးဘက်ကတော့ဒါကိုအတိမပြုခဲ့ပါဘူး။ကုလသမဂ္ဂကတော့စစ်ပွဲတွေမဖြစ်အောင်နှစ်ဖက်စလုံးကိုနောက်ဆုတ်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနိုင်ငံတကာ40အနီးမှာဒီကနေ့ဘုံးပေါက်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရာရပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။တချိန်တည်းမှာပဲအာဖဂန်ပြည်ပခန့်ကိုအဆုံးသတ်နိုင်ရေးအတူဆောင်ရွက်ဖို့နှစ်ဖက်ယုံကြည်မှုတိစောက်နိုင်ရေးတို့အတွက်ပါကစ္စတန်နဲ့ဆွေးနွေးပွဲသစ်တွေကိုဒီကနေ့တနင်္ဂနွေနေ့မှာအာဖဂန်ဘက်ကလက်ခံကျင်းပပါတယ်။အာဖဂန်နစ္စတန်ပါကစ္စတန်ငြိမ်းချမ်းရေးနဲ့ညီညွတ်ရေးလုံအစီအစဉ်ခေါ်တဲ့နှစ်ဖက်ညီနိုင်ရေးသဘောတူညီချက်အရကာဘူးဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။အာဖဂန်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစရေးကိုမြင့်တင်ပေးဖို့ ဒေသရင်းအကျံဖက်ဝါရာဆွဲအကျံဖက်တိုက်ခတ်မှုတွေကိုပူရဲချင်းမုန်းနိုင်ရဲ့အတွက်ထောက်လန်းရဲ့အချက်လက်တွေမျှဝေဖို့စစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ဖို့အခုညှိနှိုင်းမှုတွေကရည်ရွယ်တာဖြစ်ပါတယ်။လာနေ့ချင်းညှိနှိုင်းမှုလုပ်ငန်းစဉ်မှာတိုးတက်မှုတွေရှိနေကြောင်းဒီကနေ့တနင်္ဂနွေနေ့စီဝေးပွဲမှာအာဖဂန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနို ွယ်နိုင်ရေးပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့ရည်ရတဲ့အကြောင်းလဲအာဖဂန်ကိုယ်စားလှယ်အဖွဲ့ကြီးကပြောပါတယ်။ပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကြီးကနိုင်ငံခြားရေးအတွင်းဝင်ထာမီနာဂျာဂျူးကလည်းဒီကနေ့ဆွေးနွေးပွဲမှာမင်ကုံပြောတာမှာတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုရှေ့ရှုပြီးနှစ်ဖက်တိုးတက်မှုတွေရခဲ့တဲ့အပေါ်ချီးကျူးပြောဆိုသွားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာတေဂန်ဘုံကသမားကဖောက်ခွဲတိုက်ခိုက်မှုကြောင့်ရွေးကောက်ပွဲကိုယ်စားလောင်းတူထိခိုက်ဒဏ်ရာရခဲ့ပြီးသူ့ရဲ့ယင်မောင်းကတော့သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့ဖောက်ခွဲမှုကြောင့်အီရာမူလာဂန်ဒပွာရဲ့ယင်မောင်းနဲ့တခြား၃ဦးတို့ဒဏ်ရာရခဲ့တာပါ။ခရစ်ကတ်ကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့အင်မရန်ခန်ရဲ့ပါတီကနေဂန်ဒပွာကလွတ်တော်အမတ်နေရာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲတွေကတော့လာမယ့်ဘုထုနေမှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Brooklyn ကအင်္ဂန်းတစ်ခုကနေမြန်မာအမျိုးသမီးတဦးရဲ့ရော့အလောင်းကိုမနေ့စနေနေ့မှာရဲကတွေ့ရှိထားပါတယ်။တေဆုံးသူကအသက်58နှစ်အရွယ်ဒေါ်ချီမာသိမ့်ဖြစ်ပြီးသူနာပြုတ်တူဖြစ်တယ်လို့နယူးယောက်ဒေးလီနျူးစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမဆင်းပဲပျောက်ဆုံးနေတဲ့ဒေါ်ချီမာသိမ့်ကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိမ်ခန်းတွင်ကအဝတ်ထားရာစတိုကန်အတွင်းမှာအရက်ခင်းနဲ့ထုတ်ပိုးထားတဲ့ရုပ်အလောင်းကိုရဲကတွေ့ခဲ့တာလို့လဲလို့ပေါ်ကိုင်းဘက်တဦးရဲ့အပြောကိုကိုးကားပြီးဒေးလီနျူးစ်မှာဖော်ပြထားပါတယ်။ဒေါ်ချီမာသိန်းက Brooklyn က Sunny Down State Medical Center ကသူနာပြုတ်တူဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမဆင်းတဲ့အတွက်မိတ်ဆွေတူကရဲကိုအကြောင်းကြားခဲ့တာလို့လည်းသတင်းမှာဖော်ပြပါဗျ။အင်ကန်းတွင်းမှာတော့ရုံရင်းဆန်ကပ်ဖြစ်ထားတဲ့အနေအထားမတွေ့ရတဲ့အကြောင်းရဲတွေအင်ကန်းကိုရောက်ချိန်မှာတေဆုံးသူအပြင်တခြားလူတွေရှိမနေတဲ့အကြောင်းအိတ်ခန်းတွင်းကိုဝင်ရောက်လူရဲ့ခံရသလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းရဲဘက်ကပြောဆိုထားပါဗျ။တည်ဆုံးရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။တည်ဆုံးသူရဲ့ရိုးလောင်းကိုရင်ခွဲစစ်ဆေးဖို့ရှိနေပြီးအခုချိန်ထိတော့အဖမ်းအဆီးမရှိသေးပါဘူးရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကတိုင်းပြည်ရဲ့ဗဟိုဘဏ်နဲ့ပတ်သက်ပြီးအခုသတင်းပတ်အစောပိုင်းကဝေဖန်ခဲ့မိလေသမ္မတထရမ့်ရဲ့အစိုးရဟာဗဟိုဘဏ်ရဲ့လွတ်လပ်မှုကိုအပြည့်အဝထောက်ခံတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကသမ္မတထရမ့်ရဲ့ပြောကြားချက်ဟာဗဟိုဘဏ်အနေနဲ့အတိုးနှုန်းကိုလျှော့ချဖို့ဖိအားပေးတဲ့အနေနဲ့ဒီရွေးပြီးပြောခဲ့တာမဟုတ်ကြောင်း G20 ဗန်နာယီဝန်ကြီးတွေရဲ့အစည်းအဝေးတက်ရောက်ဖို့အာဂျင်တီးနားနိုင်ငံဘွေနိုဇာရေးစ်မြို့ကိုရောက်ရှိနေတဲ့အတွင်းမှာအမေရိကန်ဗန်နာယီဝန်ကြီးမလူရှင်ကပြောကြားခဲ့တာပါစီးပွားရေးမှာလုပ်နေတိုင်းနဲ့ပတ်သက်ပြီးသူ့အနေနဲ့မကြိုက်ကြောင်းတိုးနှုန်းတွေတက်လာနေတာကိုလည်းတွေ့ရတယ်လို့သမ္မတထရမ့်ကအခုသတင်းမှအစောပိုင်းက CNBC ရုပ်သံနဲ့အင်တာဗျူးမှာပြောကြားခဲ့တာဖြစ်ပါတယ်သမ္မတထရမ့်ကအခုလိုပြောတာဟာသမ္မတတယောက်အနေနဲ့နိုင်ငံဆောင်ထင်းရမယ့်လှုပ်ထုံးလုပ်နည်းကျင့်ဝတ်တွေကိုချိုးဖောက်လိုက်တာဖြစ်ပါတယ်ပုံမှန်အားဖြင့်အမေရိကန်ဘဟုပန်ရဲ့လှုပ်ဆောင်နေရတဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတတွေကမှတ်ချက်ပြီးပြောဆိုလို့မရှိကြပါဘူးအမေရိကန်ဘက်ကမကြသေးခင်ကကြီးညာလိုက်တဲ့ကုန်သွယ်ခွန်အစ်စ်တွေနဲ့ကုန်သွယ်ရေးမိဖတ်တွေနဲ့ပတ်သက်ပြီးမေးမြန်းတာမှာတော့ကုန်သွယ်ခွန်အစ်စ်တွေကအမေရိကန်ရဲ့စီးပွားရေးကြီးထွားမှုနှုန်းပေါ်မှာထိခိုက်တာမျိုးမရှိဘူးလို့သူကပြောခဲ့ပါတယ်ဒါမဲ့လည်းအမေရိကန်မှာရှိတဲ့တချို့လုပ်ငန်းတွေကတော့တခြားနိုင်ငံတွေကနေချမှတ်လိုက်တဲ့ကုန်သွယ်ခွန်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့သူကပြောပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာအကိုဖြစ်သူရဲ့မရင်းကျင့်ခံခဲ့ရတဲ့အသက်15နှစ်အရွယ်မိန်းကလေးကိုကိုဝင်ဖျက်ချမှုနဲ့ထောင်ဒဏ်6လပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရတယ်။အကိုဖြစ်သူကိုတော့အရွယ်မရောက်သေးသူနဲ့လိမ်ဆက်ဆံမှုအတွက်ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ပါတယ်။ဆူမတ်ဒရာကျွန်းကမော်ရာဘူလီယန်ခရိုင်တရားရုံးမှာပြီးခဲ့တဲ့ကြာသပတေးနေ့က မောင်နှမနှစ်ဦးကိုစီးရင်ချက်ချခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုဝင်ဖျက်ချမှုကတရားမဝင်လို့ရဖြစ်ပေမဲ့မရင်းချင်းခံရရင်တော့ကိုဝင်ဖျက်ချခွင့်ပြုထားပါတယ်။ဒါပေမဲ့လည်းကိုဝင်ရဲ့ပထမဆုံးသတင်းပတ်6ခုအတွင်းကြမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းကဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒီမိန်းကလေးကတော့ကိုဝင်6လမှာဖျက်ချခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့အကိုဖြစ်သူကသူမကို၈ချိန်တိုင်တိုင်အတ္တမကျင့်ခဲ့တာပေါ်ပေါက်ခဲ့တယ်လို့လည်းအာနာပိုင်တို့ကပြောဆိုထားပါတယ်ရှင
်။2020တိုကျိုအိုလံပစ်ထိမ်းမှတ်ရုပ်တွေကတော့တိုကျိုမြို့မှာဒီကနေ့ပထမဆုံးအချိန်ဂျပန်လူလူချားမှာပြသပြီးတော့နာမည်ပေးခဲ့ပါတယ်။အိုလံပစ်ပြိုင်ပွဲထိမ်းမှတ်ရုပ်ကိုတော့မီရိုက်တိုဝါလို့နာမည်ပေးထားပြီးတော့မတန်ဆန်းအိုလံပစ်ပြိုင်ပွဲထိမ်းမှတ်ရုပ်ကိုတော့ဆိုမီတီလိုနာမည်ပေးထားပါတယ်မီရိုက်တိုဝါဆိုတာကတော့ထာဝရအဆုံးရှိတဲ့အနာဂတ်လို့အဓိပ္ပာယ်ရပြီးဆိုမီတီကတော့အလွန်အားကြီးသောဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်အိုလံပစ်ပြိုင်ပွဲအယုတ်ဖြစ်တဲ့မီရိုက်တိုဝါကတော့အပြာနဲ့အဖြူအကွက်ဖြစ်ပြီးတော့မတန်ဆန်းအိုလံပစ်အယုတ်ဖြစ်တဲ့ဆိုမီတီကတော့ပန်းရောင်နဲ့အဖြူအကွက်ဖြစ်ပါတယ်ခင်ဗျာ
ထိတ်တဲရောမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။လာမယ့် November မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကတော့အင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့နိုင်ငံရေးကဲခတ်ကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကလည်းကြားပြတ်ကျင်းပမယ့်ရှမ်းပြည်နယ်အတွင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသအပါအဝင်ပြည်နယ်ခရိုင်မြို့နယ်ရွေးကောက်အဖွဲ့ခွဲတွေကိုကိုယ်တိုင်တွားရောက်တွေ့ဆုံဆွေးနွေးနေပါတယ်။အသေးစိတ်ကိုမဆုမြတ်မုံကတင်ပြပေးပါမယ်ရှင်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်2018ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားဖြတ်ရွေးကောက်ပွဲတရက်ကျင်းပမှာဖြစ်ပြီးလေးလက်နေရာတွေကတော့ပြည်သူ့လွှတ်တော်မှာ၄နေရာ၊အမျိုးသားလွှတ်တော်မှာ၁နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်၈နေရာ၊စုစုပေါင်း13နေရာအတွက်ကျင်းပမှာဖြစ်ကြောင်းပြီးခဲ့တဲ့မေလ၈ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ပြည်သူ့လွှတ်တော်အတွက်ကတော့ချင်းပြည်နယ်ကံပတ်လက်မြို့၊ရှမ်းပြည်နယ်လဲချာနယ်၊ရန်ကုန်တိုင်းဒေသကြီးတာမွေ၊မန္တလေးတိုင်းဒေသကြီးမြင်းချံ၊အမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်ကတော့မတူပီတမူအုတ်တွင်းတပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာတော့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်စည်ရတဲ့မှာမှုတွေနဲ့နည်းမြေမတည်ငြိမ်သေးတဲ့ရှမ်းပြည်နယ်တွေကကြားဖြတ်ရွေးကောက်ပွဲပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြမနိုင်ငံရေးအကဲခတ်လည်းဖြစ်ရှမ်းပြည်နယ်တီဘောမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဟောက်တဦးလည်းဖြစ်တဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။မြမကြီးကအဲ့ဒီအဖွဲ့တွေနဲ့လည်းအစိုးရနယ်ကပြောဆိုဆွေးနွေးမှုတွေရှိပါတယ်။ဥပမာအခုဟို SSA ဝိုင်းအဖွဲ့ဆိုရင်လည်းဒီဦးသိန်းတော်တို့ဘာလို့လဲနောက်ဆုံးသွားပြီးတော့ဆွေးနွေးပွဲတွေဝင်လှုပ်ထားတာပဲလေ။ရှမ်းပြည်နယ်ဘက်မှာကတော့အဲ့လားပါတီတွေကစိတ်ဝင်စားမှုတော့ရှိပါတယ်ကျွန်တော်တို့ရှမ်းပါတီဆိုလို့ရှိရင်လည်းနှစ်ပါတီပေါ့ SNLD နဲ့ SNDP တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းလားပါနိုင်ငံရေးပါတီတွေလည်းဝင်ပြိုင်ကြမှာပေါ့
ရှမ်းပြည်ဘက်မှာအငယ်ဒေသခံပြည်သူရဲ့ရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုပေါ့နော်အငယ်ဒီနိုင်ငံရေးရည်ချိန်အရရောနောက်ဒေသရဲ့လုံခြုံရေးအနေထားရရောရွေးကောက်ပွဲပေါ်မှာဒေသခံပြည်သူရဲ့စိတ်ဝင်စားမှုဟာဘလောက်အနေထားကြီးရှိလဲအငယ်ဒီရှမ်းပြည်ဘက်မှာလေ
ရှမ်းပြည်ပဲကျွန်တော်နဲ့ဟိုပါလေလက်လန်းနေရာတွေကတော့နည်းနည်းလေးတော့ဒီကြက်ရွေးကောက်ပွဲတွေအပေါ်မှာပါရင်ဆိုင်မှုနည်းနည်းနည်းတယ်အာရုံဆိုင်မှုကစိတ်ဝင်စားမှုနည်းတယ်ပေါ့။ဘာကြောင့်လို့ဆိုတော့ပထမအချိန်ကတော့ဒီဒီမိုကရေစီစနစ်ကိုစပြီးတော့ပြောင်းလဲတဲ့ကာလလည်းဖြစ်တယ်ကျွန်တော်တို့လွှတ်တော်ထဲမှာလည်းလွှတ်တော်အမတ်တွေကတော်တော်လေးပြောနိုင်ဆိုနိုင်ပြောတာဆိုတာတွေအပေါ်မှာလည်းဒီတော်တော်လေးထိရောက်ဖြစ်လာတယ်ပေါ့အပြောင်းလဲကနည်းနည်းလေးပြည်တာလာတော့အဲ့ဒီအပေါ်မှာတော့တော်တော်လေးစိတ်ဝင်စားမှုစိတ်တက်ကြွမှုရှိတယ်ကြည့်ပြီးတဲ့အခါကျတော့အခု2015ရွေးကောက်ပွဲပေါ်မှာလည်းပို့ပြီးတော့မျောလင့်တာပေါ့နော်ပို့မျောလင့်ပြီးတဲ့အခါကျတော့သူတို့ဒီမဲပေးရွေးချယ်လိုက်ပြီးတဲ့အခါမှာအဲဒေတာမှာလည်းဒီလုံခြုံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့အခြေအနေကောက်မလာဘဲနဲ့ပို့ဆိုးလာတယ်။နောက်ပြီးတော့ဒီအလုပ်ကိုင်ပါညာဖွင့်လန်းကိစ္စတွေဒီပုံစံမျိုးတွေတက်တာတွေကလည်းဖြစ်လာတဲ့အခါကျတော့နည်းနည်းတော့ဟိုသူတို့စိတ်ထဲမှာဟိုအားမလို့အားမရဖြစ်လာတဲ့အနေအထားရှိတယ်
သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတွေကရွေးကောက်ပွဲပြင်ဆင်ရေးခရိုင်ကော်မတီမြို့နယ်တွေမှာပြင်ဆင်နေကြတဲ့ကြိုင်တဲ့ထဲမှာပဲအာဏာရပါတီ NLD အတိုက်ခံပါတီပြည်တော်စုကြံ့ခိုင်ရေးတဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝေရောက်ရှင်ပြရွေးခဲ့ကြမယ်နိုင်ငံရေးပါတီတစ်တွေအပါအဝင်နိုင်ငံရေးပါတီတွေဘက်ကလည်း
ဒီလိုလိုရဲ့သဘောတာစာနာမဲ့အခြေအနေကိုလေ့လာအကဲဖြတ်နိုင်မှုတစ်ထောင်နှစ်ဆယ်အထွေထွေရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြတယ်လို့ဦးရထွန်းကရှုမြင်ပါတယ်။ဒါကြောင့်ဒီပုံကလုံးမဲ့နေရာတွေသူတို့နိုင်တဲ့ပါတီတွေကတော့ဟိုပို့ပြီးတော့အခြေအနေကောင်းတာပေါ့ဗျာ။သူတို့ကလည်းသူတို့ဒီပါတီကြီးနှစ်ခုကအခုတကယ်ရွေးကောက်ပွဲကဟိုပါပေါ့နော်။သူတို့စမ်းတဲ့အနေမျိုးနဲ့သူတို့ဟိ ကောက်ပွဲကျင်းပမဲ့နေရာရဲ့အခြေအနေတော့သူဖက်ပြက်လိမ့်မယ်လို့ကျွန်တော်ထင်တယ
်။2015အထွေထွေရွေးကောက်ပွဲကြီးအပြီးပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကလည်းကြားဖြတ်ရွေးကောက်ပွဲတစ်ကြိမ်ကျင်းပခဲ့ပါသေးတယ်။အဲဒီရွေးကောက်ပွဲမှာတော့လက်လက်မဲဆန္ဒနယ်က19နယ်ရှိခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နယ်နဲ့အများဆုံးအနိုင်ရရှိခဲ့ကြတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားပါအခုဆက်ပြီးတော့တနင်္လာနေ့ရက်ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူတရင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးပြစ်တွေကိုမဆုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်နေပါတယ်အခုဒုတိယပိုင်းမှာနှစ်ပေါင်းများစွာတရင်အမှောင်ချခံထားရတဲ့အခြေအနေကနေတရင်စုံကိုစမတ်ဖုန်းပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်ဖြစ်လာတဲ့တရင်မှန်တရင်မှားပြဿနာအကြောင်းကိုတင်ပြထားပါတယ်။နီးပညာအပြောင်းလဲတက်ရောက်မှုတွေပေါ်လိလာနေသူတွေတရင်မီဒီယာလုပ်ငန်းလုပ်နေကြသူတွေနီးပညာတိုးတက်ရေးပံ့ပိုးနေသူတွေကိုတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်။
ဒီကနေ့ကတော့ဒီလက်ထိုင်စမတ်ဖုန်းတွေကလူတွေအတွက်အကြီးကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကအကြီးကဒီသတင်းပေးသတင်းရယူရဲ့ရှင်းပြတစ်ခုလည်းဖြစ်လာနေပါတယ်။မြန်မာနိုင်ငံမှာလက်ကင်ဖုန်းသုံးဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီစမတ်ဖုန်းသုံးတဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကိုအွန်လိုင်းပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့မီဒီယာကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။အွန်လိုင်းဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှဖြန့်နာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအတိအမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗက်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားသုံးသပ်နိုင်မှုအားနည်းသုံးသပ်ရကောင်းမှန်မသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ပုံပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်တို့ digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျွန်တော်တို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟိုအင်တာနက်တွေသုံးတဲ့နေရာမှာအဲ့ဒီအင်တာနက်သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တက်လဲဆိုလို့ရှိရင် website တွေကြီးတက်တယ် Google မှာတွားပြီးတော့အချက်လက်ရှာတက်တယ် application တွေကို download ချပြီး install လုပ်တက်တယ် channel 80ရာခိုင်နှုန်းလုံးလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ it to online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းကိုတိတ်ပြီးတော့နားမလဲကြအောင်နားမလဲတဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရိမ်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအများများလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင် internet ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းတို့ဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ပါဘူးဒါပေမဲ့အဲ့ဒီသုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့သတင်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီ column အလားတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင်းချင်းတက်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးကိုကျမတို့ကဒီဟိုဒီသတင်းလေးပေါ့သုံးသပ်မှုနှုန်းကအားနည်းသွားလိမ့်မယ် ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကနည်းပညာအားနဲ့မှုနှုံးကဒီဘယ်လိုမျိုးထပ်ပြီးတော့ပို့တက်ရောက်လဲဆိုလို့ရှိရင်ဥပမာကျွန်တော်တို့ဟိုတကယ်လို့များ Facebook မှာ page တွေကို pan ဒီ Facebook ပေါ်မှာဒီလိုတဲ့င်းနာမည်နဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှိရင်သူကဘယ်လို့မှသူမတုံးတက်တက်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနဲ့မှုအကြောင်းကလည်းဒါကျွန်တော်တို့တဲ့င်းနဲ့တုံးတက်တက်တဲ့နေရာမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုတုံးတက်မှုအတွက်အားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင်ခုလိုအားနေတာကိုအခွင့်အောင်ယူသူတွေကသတင်းမှသတင်းတွေဖန်တီးဖြန့်ဖြူးနေတယ်လို
ကျွန်တော်တို့ရဲ့ဒီကနေ့ကတော့ဒီနေ့ပညာပိုင်းကိုတကြွတကြွဒီကစက်သွင်းမှုကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြည်သနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ဒီမှာတိုက်ချက်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့
ဝန်ကြီးဌာနတိုင်းဝန်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံစံတိုင်းမှာသူရဲ့ပြောရေးဆိုခွင့်ရှိပုံစံဆိုတာမျိုးဟာတကယ် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့ဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားအထဲမှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ ိုပြန်ချားနေဖို့ဆိုရတယ်အရေးပါတဲ့ခန္ဓာတစ်ခုဆိုရတာဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူးအဲ့တော့ကျွန်တော်ကဟိုသိဖို့လိုရလို့ထင်ပါတယ
်အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုန်းပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလားစောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘလို့တတိထားတယ်မှာလေ
အွန်လိုင်းပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တစ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်အရေးတွေရရှိတဲ့လူအခွင့်အရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥမာသတင်းအတုတွေ fake news တွေစောင့်ကြည့်မယ်ဆိုရဲအပိုင်းကအရန်ကျမတို့ကလောက်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်ချက်ကနည်းပညာအရာပေါ့နော်နည်းပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာအင်တာနက်အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်ကိုခက်ခဲမယ်အဲ့ဒါနည်းပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဒါတွေစောင့်ကြည့်ပြီးပြီးွားလို့ရှိရင်မလုပ်ပါလေဒါကိုထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာအင်တာနက်ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုယ်ကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဒါတွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီအကောင့်ကရေးလို့ဒီအကောင့်ကိုဖျက်လိုက်မယ်ဆိုလို့ရှိရင်နောက်အကောင့်တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်တော့နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလောက်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်လက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမိတို့အနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြန့်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။ American Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးရောက်ဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဒီပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်။ဒီပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရာအဖွဲ့ကဆိုရင်စမတ်ဖုန်းတုံးတဲ့လူငယ်တွေကိုချင်းချိန်တုံးတက်နိုင်အောင်တက်နိုင်တဲ့လောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
် I don't think this is a very Myanmar specific problem fake news hate speech all those kinds of things we see all over the world right now but I think particularly because
မြန်မာပြည်နယ်တွေကမြန်မာတနင်္ဂနွေမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးတကဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါနောက်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့နည်းပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်သွားတယ်ဒါကြောင့်မို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်နည်းပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးကြအောင်ကိုဖတ်တဲ့သတင်းတွေပေါ်မှာချင်းချင်းသုံးသပ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကိုယ့်အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတက်အောင်လည်းဖန်တီးရကတင်ပြနေပါရယ်။ digital နည်းပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးသပ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတက်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်တယ်လဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင်မြန်မာနိုင်ငံမှာနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမဆုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်ပေးထားတာမှဒုတိယပိုင်းကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA ရဲ့တနင်္လာညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25ကီလိုဟတ်15653ည၊လိုင်းဒိုမီတာ32ကီလိုဟတ်11883ည၊လိုင်းဒိုမီတာ57ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်1905ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ရန်ကုန်ဒလဒဒတကယ်ဖြစ်လာအောင်ပါလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတွင်ပြပေးမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ခုဆိုရင်မိုးရင်ကာလဝင်ရောက်လာလို့မြန်မာနိုင်ငံနေရာအနှံ့ပြားမှာမိုးကြီးတာမုန်တိုင်းဝင်တာနဲ့အတူမြို့ရွာတချို့မှာရေကြီးတာရေကြီးပြီးလမ်းပြတ်တာတနေရာနဲ့တနေရာဆက်သွယ်ရေးတွေပြတ်တောက်တာအိမ်တွေရေထဲမျောပါတာပြိုကျပျက်စီးတာတွေဖြစ်ပေါ်နေပါတယ်အလားတူရန်ကုန်မြို့ကြီးနဲ့မြစ်တစင်မှာခြားတဲ့ဒလဘက်ချာနေထိုင်သူတွေကလည်းမိုးရေရေထဲမှာစက်တပ်သမားတွေစီးပြီးရန်ကုန်ဘက်အသွားပြန်လုံနေကြရဆဲဖြစ်ပါတယ်ဒလနဲ့ရန်ကုန်ကြားကိုချယ်ရီသင်္ဘောကြီးတွေနဲ့တည်ယူပို့ဆောင်ပေးနေပေမဲ့ဒလဘက်အချမ်းပြန့်ကျဲနေထိုင်တဲ့ပြည်သူတွေအဖို့ကတော့ကိုနီးရစိတ်ကန်းကနေစက်တပ်သမားစီးပြီးသွားမှအဆင်ပြေတာမှုအန်ဒီဘလောက်များများနေ့စဉ်သွားနေလာနေရမြဲဖြစ်ပါတယ်ဒီလိုကူတန်းသွားလာရင်းနဲ့အဆအဆအဆင်ပြေစေဖို့ဒလဒဒါစီမံကိန်းကြီးရှိတယ်ဆိုပေမဲ့ခုချိန်ထိမစနိုင်သေးတာမို့ဒလဘက်ချမ်းကလူတွေရောအေယော်ရီတိုင်းကတက်လာတဲ့လူတွေပါပေါင်းပြီးဒလဒဒါစီမံကိန်းကြီးအမြန်အကောင်ထည့်ဖော်ပြီးအစိုးရကိုတိုက်တွန်းတဲ့ဆန္ဒထုတ်ပေါ်ပွဲတစ်ခုတောင်လုပ်ခဲ့ကြပါသေးတယ်အစိုးရအနေနဲ့ဒလဒဒါစီမံကိန်းကြီးစတင်ဖို့ဘာကြောင့်နှောက်နှေးနေတာလဲဒလဒါစီမံကိန်းကြီးကဖြစ်ရောဖြစ်ပါအောင်မလားဆိုတာကုတပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ
ရန်ကုန်ဘက်ချမ်းနဲ့ဒလဘက်ချမ်းကိုဆက်သွယ်မယ်ကြိုးတရာတစင်းဆောက်ဖို့စီမံကိန်းကိုအရင်သမ္မတဦးသိန်းစိတ်ဆိုရလက်ထက်2012ခရဲကအစပြုခဲ့တာပါကိုရီးယားသမ္မတနိုင်ငံစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးရန်ပုံငွေ EDCF ကချေးငွေမြန်မာအစိုးရဘက်ကထက်ဝင်ငွေနဲ့တည်ဆောက်မဲ့စီမံကိန်းမှာကိုရီးယားနိုင်ငံဘက်ကနေဒေါ်လာ138တန်းဝန်းကျင်ချေးယူပြီးမြန်မာဘက်ကဒေါ်လာတန်း30လောက်ထည့်ဝင်ကစုစုပေါင်းဒေါ်လာ168တန်းလောက်ကုန်ကြမဲ့ကြိုးတရားတစ်စင်းတည်ဆောက်မဲ့စီမံကိန်းမှာကြိုးတရားကိုရန်ကုန်ဘက်မှာဘယ်နေရာကချိကတ်မယ်ဒလဘက်ကမှာဘယ်နေရာကချိကတ်မယ်စတာတွေအပါအဝင်တံတားဒီဇိုင်းဆွဲတာဒလဘက်ကတံတားစီမံကိန်းနေမြေတွေပါသွားတဲ့နေအိမ်နဲ့မြေတွေကိုရော့ကျေးပေးတာအားလုံးလုပ်ကင်လို့ပြီးသွားပါပြီဒါပေမဲ့ကန့်ကွက်မှုတွေကြောင့်2018ခုနှစ်ညစမ်းမှာစတင်မယ်လို့ရည်ရွယ်ထားတဲ့တံတားစီမံကိန်းအခုနှစ်လည်ကျော်လာတဲ့အထိမစတင်နိုင်သေးပါဘူးဒီနေရာမှာအများပြည်သူကောင်းကျိုးဖြစ်စေမဲ့တံတားစီမံကိန်းကြီးကိုဘယ်သူတွေကကန့်ကွက်နေတာလဲဘာအကြောင်းကြောင့်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်တံတားစီမံကိန်းကိုတရားဝင်ကန့်ကွက်နေကြသူတွေကတော့အပြည့်ပြည့်ဆိုင်ရာစိတ်ကန်းလုပ်ငန်းလုပ်ကိုင်နေကြတဲ့ကုမ္ပဏီကြီးတွေပါပဲအဲ့ဒီထဲမှာ Asia World စိတ်ကန်းမြန်မာစက်မှုစိတ်ကန်း MIP ထီးတန်းစိတ်ကန်းအမှတ်1အလုံးအပြည့်ပြည့်ဆိုင်ရာစိတ်ကန်းစုလေစိတ်ကန်းခုနှစ်ခုဘိုးအောင်ကျော်စိတ်ကန်းတွေလည်းပါဝင်ကြပါတယ်အဲ့ဒီကုမ္ပဏီတွေဟာပြီးခဲ့တဲ့2018 February လ21ရက်နေ့ကUMFCCI မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုကိုရီးယားချင်းငွေနဲ့အစိုးရကတည်ဆောက်မဲ့ဒလဒဒါစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းစာရေးသားအကြောင်းကြားခဲ့ပါတယ်
။စာထဲမှာတော့သူတို့ကုမ္ပဏီတွေဟာနိုင်ငံရဲ့ထုတ်ကုန်သွင်းကုန်တွေနဲ့ပတ်သက်ပြီးရန်ကုန်ပြည်ပဆိုင်ရာစစ်ကမ်းတွေကကင်တွယ်နေတဲ့စုစုပေါင်းကုန်သစ်တာပမာဏရဲ့92ရာခိုင်နှုန်းကိုကင်တွယ်နေကြတဲ့အကြောင်းအဲ့ဒီထဲမှာတင်မောလိုင်း28လိုင်းကကုန်သစ်တာအလုံးကြီးတစ်ဖန်ဝန်းကျင်မက်ထရစ်တန်29တန်းလောက်ရှိတဲ့ကုန်စည်တွေကိုဝန်ဆောင်မှုပေးနေရတဲ့အကြောင်းဒလဒါးဆောက်လိုက်ရင်မြစ်တွင်းနှုံပူချမှုများလာပြီးနောက်မှကုန်တင်သင်္ဘောတွေဝင်ထွက်ရခက်ခဲသွားမှဖြစ်ကြောင်းအဲ့လိုဖြစ်လာရင်ဒီစစ်ကမ်းတွေကနေအစိုးရကရနေတဲ့အခွန်အခတွေမြေငှားကတွေနိုင်ငံခြားဝင်ငွေတွေတိတိတသာယွန်းနေသွားမယ်လို့ဆိုပါတယ်အဲ့ဒီစစ်ကမ်းလုခွေရကုမ္ပဏီတွေရဲ့ကန့်ကွက်ချက်ကတော့ပြတ်သားပါတယ်ဒလဒါးကိုလုံးဝမဆောက်ပါနဲ့သူတို့လုတ်ကန်နေတဲ့စစ်ကမ်းတွေနဲ့လုံးဝကင်းလို့ရမြေဝါကနေ42မိုင်လောက်ဝေးကွာတဲ့ဘာကရာကျောင်းအေဒီယာကနေမြေအောက်ရေအောက်လမ်းဖောက်လုပ်ပါဆိုပြီးအကြံပေးခဲ့တာပါပဲ
အဲ့ဒီ Asia World အပါအဝင်ကုမ္ပဏီတွေဟာဒလဒရာစီမံကိန်းကိုစတင်ခဲ့တဲ့အရင်သမ္မတဦးသိန်းစိန်အစိုးရအဖွဲ့ကိုလည်းအပြစ်တင်ခဲ့ပါတယ်အဲ့ဒီအချိန်ကသမ္မတဦးသိန်းစိန်အစိုးရအဖွဲ့ဝင်တွေဟာဒလဘက်မှာမြေတွေဝယ်ယူထားတဲ့သူတွေအကျိုးရှိစေဖို့မြေတွေဝယ်ပြီးကစားဖို့လုပ်နေသူတွေအကျိုးမြတ်ရစေဖို့ဒလဒရာစီမံကိန်းကိုအကောင့်ထည့်ဖော်ဖို့စီစဉ်ခဲ့တယ်လို့ဆိုတာပါပဲ အခုလိုစိတ်ကန်းကုမ္ပဏီတွေကတရားစီမံကိန်းကြီးကိုပြတ်ပြတ်သားသားကန့်ကွက်တယ်ဆိုပေမဲ့တကယ်တကယ် NLD အစိုးရအဖွဲ့ဒဲမာကိုပဲတရားစီမံကိန်းကိုဥဆောင်ကန့်ကွက်ခဲ့တာကတော့ပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ကမြမစိတ်ကန်းအာဏာပိုင်အဖွဲ့ဆိုတာပဲဖြစ်ပါတယ်သူတို့ကတော့အစိုးရအဖွဲ့လက်အောက်ကဌာနတစ်ခုဖြစ်တဲ့အားလျော်စွာတရားစီမံကိန်းကြီးကိုမကန့်ကွက်ဘူးလို့ပြောပေမဲ့တရားရဲ့ဒီဇိုင်းကိုတော့ကန့်ကွက်တယ်ဆိုပြီးဂျွန်လာဆန်နီရဲ့နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာမီဒီယာတွေကိုပြောဆိုခဲ့ပြန်ပါတယ်။သူတို့ကတော့အဲ့ဒီလိုပြောဆိုပေမဲ့စိတ်ကဲကုမ္ပဏီတွေကနေ UMFCCIC ပေးပို့ထားတဲ့စာမှာတော့ဒလတရားဆောက်လုပ်တာကိုသူတို့ကုမ္ပဏီတွေအားလုံးနဲ့အတူမြမစိတ်ကဲအာဏာပိုင်အဖွဲ့ကလည်းကန့်ကွက်တယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်ဒလတရားစီမံကိန်းကြီးကိုစိတ်ကန်းလုပ်ငန်းလုတ်ခွင့်ရထားတဲ့ခရိုနီကုမ္ပဏီတွေနဲ့အတူအစိုးရပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ခံမြမစိတ်ကန်းအာဏာပိုင်အဖွဲ့ကပါလိုက်လံကန့်ကွက်နေတယ်ဆိုပြီးဝေဖန်မှုဟာမှန်တဲ့တလို့မှန်နေတာတွေ့ရပါတယ်။ဒါကို NLD ပါတီအမတ်တွေကရောရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပါလက်မခံပါဘူး။ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပင်လယ်ကူးသင်းမောတွေဝင်ထွက်စိုက်ကပ်ကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ကန်းတွေဆိုတာပင်လယ်ဝမှာပဲရှိတဲ့နဲ့အခုရန်ကုန်မြစ်ထဲမြို့လယ်မှာရောက်နေတဲ့အပြည်ပြည်ဆိုင်ရာစိတ်ကန်းတွေကိုပင်လယ်ဝကိုပြောင်းရွှေ့ဖို့တင်တယ်ဆိုပြီးမှတ်ချက်ပေးပြီးသားဖြစ်ပါတယ်။NLD လွှတ်တော်အမတ်တချို့ရဲ့အမှတ်ချက်တွေကတော့ဒီထက်ပြင်းထန်ပါတယ်။လက်ရှိဒလဒရာစီမံကိန်းမဖြစ်မြောက်အောင်ကန့်ကွက်နေသူတွေဟာ NLD အစိုးရကိုစန့်ကျင်သူတွေအစိုးရအကောင့်ထဲပေါ်မဲ့ကောင်းမွန်တဲ့လုပ်ရက်တွေမပေါ်ပေါက်အောင်တားဆီးနေကြသူတွေအဖြစ်ဆွဆွဲပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဆောက်လို့ရေးဝန်ကြီးဌာနဘက်ကတော့အဲ့ဒီစိတ်ကန်းတွေကိုဝင်ထွက်နေတဲ့သင်္ဘောတွေဆက်ပြီးဝင်ထွက်နိုင်အောင်ခရိုနီကုမ္ပဏီတွေရဲ့စီးပွားရေးမထိခိုက်အောင်ဒီဇိုင်းရေးဆွဲပြီးထုတ်ပြန်လာတာတွေ့ရပါတယ်။ကြာခင်အစိုးရအဖွဲ့ရဲ့အမိန့်ကြော်ညာစာထွက်ပေါ်လာပါတော့မယ်။ဒီအတွက်ခရိုနီကုမ္ပဏီတွေအဲ့ဒီကုမ္ပဏီအကျိုးစီးပွားကိုရပ်ခန့်တဲ့ဌာနဆိုင်ရာတွေကအကြောင်းပြချက်အမျိုးမျိုးနဲ့ဘလို့ပဲကန့်ကွက်သည်ဖြစ်စေတိုင်းနဲ့ချီရှိတဲ့ဒလဘက်ချမ်းကပြည်သူတွေ AOR တိုင်းနဲ့ရန်ကုန်တိုင်းကပြည်သူတွေအကျိုးအတွက်ဒလတရားစီမံကိန်းကြီးမကြာခင်အကောင့်ထဲပေါ်လာတော့မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရန်ကုန်ဒလတတာတကယ်ဖြစ်လာဦးမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာဒေသသောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တစ်ချက်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါရဲ့နော်။အခုတော့ VOE ကိုနားဆင်ပြီးတော့သောရရှင်တွေရေးလာတဲ့မှတ်ချက်တို့လေးတွေပြောပြပေးချင်ပါသေးတယ်။VOE ကျေးဇူးပါအခုဆိုရင်ရေဒီယိုကနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီအတိုင်းမသိဝမ်းသာမိပါရဲ့လို့ရေးလာသူကသောရရှင်ထိတ်ဝင်းဖြစ်ပါရင်လင်းလင်းစရဲသောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီသတင်းတင်ပြမှုအရင်နှစ်သက်မိပါရဲ့တဲ့တန်းစင်ဦးဆိုတဲ့သောရရှင်ကလည်းပြည်သူလူထုအများအတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအမြဲမပြတ်တင်ဆက်ပေးစေချင်ပါရဲ့လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မြန်မာနိုင်ငံရဲ့သတင်းတွေတင်ပေးပါဆိုလို့ကျမတို့မြန်မာနိုင်ငံမှာရောကမ္ဘာတစ်ဝှမ်းမှာပါထိတ်တန့်ရောက်မျက်မှောက်သတင်းတွေအားလုံးကိုကျမတို့တင်ပြပေးနေပါရယ်နော်ထွန်းထွန်းဆိုတဲ့သောရရှင်ကလည်း VOE Wine တော်သားတွေအားလုံးဘေးရန်ကင်းကွာကိုစိတ်နှပါကျန်းမာချမ်းသာကြပါလိမ့်တဲ့သောရရှင်တွေခုလိုပူဇော်တဲ့မြစ်တာတွေကြောင့်အထူးစိတ်ကျန်းမာကိုချမ်းသာပါရယ်နော်ဖေကျော်ဆိုတဲ့သောရရှင်ကတော့အမှန်တရားသတင်းများနဲ့မြန်မာပြည်အကျိုးရှေ့ရှုပေးရင်ဗမ်းမလိုက်တဲ့သတင်းဌာန Voice of America ကိုနားဆင်နေပါမယ်ကြိုဆိုပါတယ်လို့ရေးလာပါတယ်အခုတော့သူကကြိုဆိုသလားသူ့စိတ်ထဲမှာဘယ်လိုများရှိသလဲတိတိကျကျအကဲဖြတ်လို့မရပါဘူးနော် VOE သတင်းဌာနကိုတုံ့တက်မှတ်ချက်ပေးရမယ့်အစမျက်နှာမှာလာပြီးတော့ VOE သတင်းဌာနကိုအထူးကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ကြေငါဝင်ပေးထားတဲ့သောရရှင်ဦးညိုကတော့
သတင်းဆောင်မလေးတွေကိုအလွန်နှစ်သက်ပါတယ်ကျမ်းမာရေးကဏ္ဍနဲ့သိပ္ပံသတင်းလေးတွေကိုလည်းမလွတ်တမ်းနားထောင်ပါရယ်ဒီနေ့ကိုဝင်းမင်းတင်ပြရယ်မတော်တဆထိခိုက်မှုအကြောင်းနားထောင်ပြီးအခြေခံလူတူးချင်းစီလုံခြုံစိတ်ချစွာနေထိုင်နိုင်ရေးကိစ္စလည်းအရေးကြီးကြောင်းသတိထားမိရပါတယ်
ဟုတ်ကဲ့အခုလိုအားပေးတာအထူးကျေးဇူးတင်ပါတယ်ရှင် ပြည်ရေးအတင်းဆက်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရှင်နေတုံ့ပြန်ရေးသားလာကြတာတွေကိုလည်းဖော်ပြပေးကြပါရစေ။ပြီးခဲ့တဲ့တရံပတ်အတွင်းမှာပဲကျင်းပပြီးစီးသွားတဲ့တတိယအကြိမ်မြောက်ပင်လုံငင်းငင်းကြီးညီလာခံပေါ်မှာဝေဝံတန်တွေထွက်လာတာကိုကန့်ကွက်ပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရှင်ကတော့ ဆလိုင်းလာစကူရနီကဗီအိုအေရဲ့မြန်မာပြည်ရေးဆွေးနွေးကမှဆွေးနွေးသွားတာကိုနားထောင်ပြီးကျွန်တော်အမည်ကိုရေးသားတင်ပြလိုပါတယ်။အားမလို့အားမရတတိယပင်လုံညီလာခံနဲ့လား။ဆလိုင်းလာစတီယန်နီကစတင်ကြပါခဲ့တဲ့တတိယအကြိမ်ပင်လုံညီလာခံကိုလေးလာသုံးသပ်သူတချို့ကအားမလို့အားမရဖြစ်ရတဲ့အကြောင်းအရေးကြီးတဲ့အကြောင်းချက်တွေကိုမဆွေးနွေးခဲ့ကြလို့အပြစ်မြင်တဲ့အကြောင်းတွေပြောခဲ့ကြပါတယ်။ကျွန်တော်အမည်တင်ပ
ဖြစ်လို့တိုးတက်မှုရတယ်လို့ဆိုချင်ပါတယ်အားလည်းရမိပါတယ်အခြေအနေနဲ့အချိန်အခါလျောက်ဆွေးနွေးတဲ့နာရီကိုဆွေးနွေးကြလက်ခံကြအတည်ပြုနိုင်ခဲ့ကြတာကိုဝမ်းသာအားရဖြစ်သလို NTA လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တဲ့တိုင်းသာလနဲ့ကိုင်အဖွဲ9ဖွဲ့နဲ့အဲ့ဒီ9ဖွဲ့ကိုတွဲဆောင်ဆွေးနွေးဖို့အစဉ်တစိုက်ညှင်းဆန်ခဲ့တဲ့တပ်မတော်တို့အခုတွဲဆောင်ဆွေးနွေးလာနိုင်ခဲ့တဲ့ဆိုတာဟာပထမအဆင့်ကျူဆူရမယ်ဝမ်းသာရမယ်အားရစရာဖြစ်ရပဲလို့ဆိုချင်ပါတယ်။ဒါကြောင့်ပြောကကင်းနဲ့အကောင်းမြင်အနေနဲ့ကြည့်ရင်အခုတတိယကြိမ်ပင်လုံညီလာခံကိုအမလို့အမရတတိယပင်လုံညီလာခံလို့ကင်မိုမတက်သိမှုလို့ထင်ပါတယ်။တောင်ကိုတက်တဲ့အခါမှာတဖြည်းဖြည်းတရွေ့ရွေ့နဲ့အာမန်အပြည့်သုံးသာတောင်ထိပ်ကိုရောက်ဖို့ကြိုးပမ်းနေသူကိုအပေးရမယ့်အစားကဲရဲ့ပြစ်တင်နေမယ်ဆိုရင်တောင်တဲ့သူကိုညံ့နေလို့ဆိုရမလားပြစ်တင်ဝေဖန်တဲ့သူကိုဆန္ဒစောသူလို့ဆိုသင့်ပါသလားမိကိုထုတ်เสียဖြစ်ပါကြောင်းတင်ပြရပါတယ်ခင်ဗျာ
ဒါကတော့ပင်လုံးဒီလာကနဲ့ပတ်သက်ပြီးဝေဖန်ပြောကြားနေကြတာကိုကန့်ကွက်လာတဲ့သောရရှင်ရဲ့ကိုပိုင်းထင်မြင်ယူဆချက်ပါအခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်မျိုးကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခြင်းကြရတဲ့ဆင်တော် VOE ကိုမြန်မာနိုင်ငံစာလိုက်ကြီးကတဆင့်ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ VOE Facebook စာမျက်နှာဒါမှမဟုတ် email ကနေတဆင့်စာရေးသားပြီးပေးပို့နိုင်ပါတယ်ကျတော် VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကအကြောင်းအရာနဲ့ပတ်သက်ပြီးတော့တော်ရရှင်နေတော်တော်လေးတုံ့ပြန်စာတွေရေးလာကြတာတွေ့ရလို့အဲ့ဒီအကြောင်းလေးကိုပြန်ပြီးပြောပြပေးလိုက်ချင်ပါရဲ့နော်သိပ္ပံနဲ့နည်းပညာအစီအစဉ်မှာကျမတို့ VOE ကအန်တီဒေါခင်မျိုးသက်ကလက်စတာမလုံလောက်တဲ့ညမဆိုတဲ့ခေါင်းစဉ်နဲ့ညမနိုင်ငံမှာလက်စမီမလုံမလောက်ဖြစ်နေတာကဘာကြောင့်လဲဒါကိုဖြေရှင်းဖို့ဆိုရင်ဘယ်ကစပြီးတော့လုံနိုင်မလဲဆိုတာစွဲရဝင်ကြီးဌာနဒုတိယဝင်ကြီးဟောင်းအင်ဂျင်နီယာဦးမော်တာထွေးနဲ့ဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့ပါတယ်ဒါကိုနားဆင်ပြီးတော့တော်ရရှင်တွေတုံ့ပြန်ချက်မျိုးစုံရေးလာကြတာပါဒီမင်းမြင့်ကမှဒီဒုဝင်ကြီးဟောင်းအင်ဂျင်နီယာဦးမော်တာတွေဖြေသွားတဲ့အချက်ကိုကန့်ကွက်ပါတယ်လို့ရေးလာတဲ့တော်ရရှင်ကတော့ဟင်းစင်ဦးဖြစ်ပါတယ်သူကအကြောင်းအရာအလုံးတော့မဟုတ်ပါဘူးတဲ့ကြောက်မီးသွင်းနဲ့ပတ်သက်လို့သူကဦးမော်တာတွေပြောတာနဲ့သူ့သဘောမတိုက်ဆိုင်ပါဘူးလို့ရေးလာတာပ
ါဝင်ကြီးဟောင်းအင်ဂျင်နီယာကြီးပြောတာတော့ကောင်းပါတယ်ကြောက်မီးသွင်းကိုထည့်ပြောသွားတာကတော့ဝင်မကြပါဘူးဗျာတော်တော်အတွေးညံ့တာပဲသူပြောတဲ့တိုးတက်တဲ့နိုင်ငံကြီးတွေမှာဘယ်နိုင်ငံကမှကြောင်မီးသွေးမတုံးကြတော့ပါဘူးလက်ကျန်တွေအကုန်လုံးလဲနှိပြည့်ရင်ဖျက်ကြတော့မှာပါကြောင်မီးသွေးနဲ့လက်စစ်ထုတ်နေတာကိုပြောတာပါမြန်မာပြည်ရဲ့သဘာဝတန်ခွေကတော့အဘရီခေတ်ကအကုန်လုံးရောင်းထုတ်လိုက်တော့လက်ကျန်လေးနဲ့ပဲလှုပ်ဖို့ကမလွယ်ရေအားလက်စစ်ကလည်းအဘရီတရုတ်ကိုရောင်းထားတော့အစင်ပြည်တာလေးနဲ့ပဲဆက်လို့ရတော့မှာပေါ့ကြောင်မီးသွေးကတော့အားမပေးပါဘူးဗျာ
ဒါကတော့ VOE တော်ရရှင်ဟင်းစင်ဦး Facebook စာမျက်နှာပေါ်မှာအင်တာဗျူးမှာဒုဝင်ကြီးဟောင်းဖြေသွားတာကိုသူသဘောမတူလို့ပြောလာတာဖြစ်ပါတယ်။ဆန်တစ်ဆိုတဲ့တော်ရရှင်ကမြန်မာနိုင်ငံမှာမီးလောင်အောင်လုပ်ပေးနေတာတရုတ်ပါလို့ပြောလာပါတယ်။ဘလို့ကြောင့်ပါလဲ
။ကိုယ့်နိုင်ငံကဓာတ်အားကိုအားကိုးရင်တော့ဒီတစ်သက်ညဘက်တွေမှာမီးထုတ်နိုင်မှာမဟုတ်ပါဘူး။အခုတော့တရုတ်ဘက်ကထုတ်တဲ့ဆူလာပြားကလေးနဲ့အဆင်ပြေနေတာပါ။ဆူလာထုတ်တဲ့တရုတ်ကိုကျေးဇူးတင်ပါတယ်။ကိုယ့်နိုင်ငံကဒဏ်ငွေတွေကိုတရုတ်ကိုရောင်းတရုတ်ကဆူလာပြားတွေမြန်မာကပြန်ဝယ်မိုက်တယ်နော်။
သူကတရုတ်ပြည်ကဆိုလာပြားတွေကြောင့်မြန်မာနိုင်ငံမှာလျှက်စင်မီးတွေတချို့နေရာတွေမှာထွန်းလို့ရနေတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါသူရဲ့ရေးထားတဲ့အရေးသားတွေမှာတော့နည်းနည်းထည့်ရငေါ့တဲ့အငွေတက်လေးတွေပါနေတယ်လို့ခန်းစားမိပါရဲ့နော်လိုင်းမင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာလျှက်စင်မီးမရတာအခုရေရမဟုတ်ပါဘူးနှစ်ပေါင်းများစွာကြာပါပြီဒါကိုလည်းဘယ်သူမှမဖြေရှင်းပေးသေးပါဘူးဆိုပြီးအခုလိုရေးလာပါတယ်
တွန်တွေးနီးတဝရွာတွေမှာရန်ကုန်နဲ့လမ်းမဝေးပါပဲတေးတာသွားတဲ့လျှက်စင်မီမတုံးသွားရရှာတဲ့ဦးလေးတွေအတော်တွေကိုတနာမိတယ်ခေဆက်ဆက်ကတိုင်းပြည်အုပ်ချုပ်တဲ့သူတွေကိုလည်းအပြစ်ရဲလို့မြင်မနေကြပါဘူးအရင်ကမီးကွက်အခုဘက်ထရီအိုးလေးတွေထွန်းပြီးနေနေကြရတာပါပဲရန်ကုန်မှာနေဖို့ခေါ်လဲမရပါဘူး
ဒီလက်စမီမရတဲ့ပြဿနာဘာကြောင့်မှလဲလို့သောရရှင်နေပြောနေတဲ့အချိန်မှာဒီပြဿနာကအုတ်ချုပ်သူအစဉ်ဆက်ကိုကျိုးရှာသွားတဲ့လောရတီကြောင့်မှဆိုတော့ဖြစ်တင်လာတဲ့သောရရှင်ရဲ့စာရိုက်ကိုလည်းတွေ့ပါတယ်သောရရှင်အောင်ကျော်ကနောက်ဆုံးတော့အဘတို့ကိုကျိုးရရဲ့ဆက်ဆက်ကိုကျိုးရှာသွားခဲ့တာပဲမြန်မာတန်ငွေရောင်းတာငွေကိုပြည်သူတွေမရတဲ့အပြင်အခုတရုတ်ပြန်အကျွေးဆက်နေရတယ်ဆိုတာဘယ်လိ ရထားတဲ့သူတွေအုပ်စိုးခဲ့တဲ့အကျိုးကျေးဇူးပါမလေးစားမှာလမ်းခင်းကြောင်နဲ့စားအုံးစီပဲထွက်ပါတယ်ဒါပေမဲ့ဟိုင်ဝေးလမ်းမကြီးတွေရက်ွက်ကြေးရွာတွေအားလုံးမီးပြတ်တဲ့ရက်မရှိပါဘူးတိုင်းပြည်တပြည်တိုးတက်ဖို့ကအုပ်ချုပ်တဲ့အစိုးရဘလောက်အုံနောက်ရှိတယ်လဲဆိုတဲ့အရာနဲ့စိုင်းပါတယ်
တော်ရှင်မိုးကျော်ဝရစင်ကတော့လွတ်တော်မှာတင်ပြလဲအကျိုးထူးမှာမဟုတ်ဘူးဆိုတော့လေးသံမျိုးရေးထားပါမယ်ထိတ်ကစပြီးတော့အောက်ခြေအစုံဒီတိုင်းပြည်ရဲ့ပြဿနာအတူတကွာလက်တွဲပြီးဖြေရှင်းကြမယ်ဆိုတော့အောင်မြင်မှုပန်းနိုင်ကိုရောက်ပါလိမ့်မယ်လို့ဆိုလာပါတယ်ဒါတွေကိုလွတ်တော်မှာတင်ပြလို့ရှိရင်လဲရှင်မန်းတင်အောင်လေသံနဲ့ပြောရင်တော့ကျွန်တော်လီထိုးနီး၎င်းပေါ့ဗျာအဓိကကပြိုင်လှည်တဲ
ကျွန်တော်မဆောင်မရင်းမကြရင်အနိုင်လောက်ခတ်ကြရင်တော့ရှိပြီးတက်ဆိုတာတို့ရဲ့ကဘာပါဒီလက်စမီကိစ္စနဲ့ပဲပတ်သက်ပြီးရေးလာရတဲ့တော်ရရှင်နောက်တစ်ရက်ကတော့ထွန်းအောင်ကိုဆိုတဲ့တော်ရရှင်မှာသူကတော့လက်စမီတာကရေအရင်စေးကြည့်နေတယ်တချို့ကတော့လက်စမီတာကရေကိုမှန်မှန်ကန်ကန်မပေးဘဲနဲ့တခြားတာဝန်မယူရတဲ့နေလမ်းမျိုးရှာနေကြတယ်ဒီကိစ္စကိုဘယ်လိုဖြေရှင်းမှာမလဲဆိုတော့မေးခွန်းထုတ် ောင် EBC ကလူတွေကိုခိုင်းလို့ရတာပဲတသိန်းနှစ်သိန်းလောက်ပေးရတာပဲလို့ပြောတယ်ဗျကျွန်တော်ကတော့တစ္ဆာဆိုရင်မထီမှာဆိုလို့တိတိကြီးနဲ့ခိုးရတာမလုပ်ချင်ဘူးလို့ပြောလိုက်ပါတယ်ကဲဗျာဒီကိစ္စတွေဘယ်လိုလုပ်ကြမလဲ
ဒါကတော့ VOA သတင်းရှင်တွေဒီမြန်မာနိုင်ငံမှာလျှက်စစ်မရတဲ့ဒီပြဿနာဘယ်သူကြောင့်လဲဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်ပြီးရေးလာကြတာဖြစ်ပါတယ်တေးတောင်းလာတဲ့ VOA သတင်းရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော်ရရှိနေကမြန်မာတချင်းတွေကိုလည်းဖြောပြပေးစင်ပါတယ်။ဒီလဇူလိုင်လ17ရက်နေ့မှာကြာရောက်သွားတဲ့တမိလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ပါဆိုပြီးတေးတောင်းလာတဲ့တော်ရရှိကတော့ထိုင်းနိုင်ငံမှာရောက်နေတဲ့ဖေဖေကိုနွေဦးမောင်နဲ့မိမမက်ခင်မြက်နွယ်တို့ဖြစ်ပါရင်သူတို့ကတမိလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ပါတချင်းများတောင်းတာပါလေ
။17ရက်9လ2018မှာကြာရောက်တဲ့တမိလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ထိုင်းရောက်ဖေဖေကိုနွေဦးမောင်မေမေမက်ခင်မြတ်နွယ်တို့ကချမ်းမြေ့ပါစေတခြင်းကိုတောင်းဆိုပါရခင်ဗျာ VOA ဖွဲ့သားများလည်းကျမ်းမာချမ်းသာကြပါစေ
ဟုတ်ကဲ့ဒီတော့ဒီတမီးလေး73ရက်နေတော့ငါမွေးနေ့ကြရောက်သွားတဲ့တမီးလေးရတီနွယ်ဦးတို့ဖေဖေမေမေတောင်းဆိုထားတဲ့ချမ်းမြေ့ပါစေဆိုတဲ့တခြင်းလေးမေတ္တာတည်လက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါရနော်ဒီမွေးနေ့တေးတောင်းခံရတဲ့တမီးလေးရောတောင်းဆိုတဲ့ကိုနွေဦးအောင်နဲ့မက်ခင်မြတ်နွယ်နောက်ပြီး VOA တော်ရရှင်တွေအားလုံးတခြင်းလေးတွေကအတိုင်းချမ်းမြေ့ပါစေလို့လည်းဆုတောင်းပေးလိုက်ချင်ပါတယ်ရှင်။မမအေးတီဆုထားတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။
ဘာမရေးပြဆိုထားတဲ့ချမ်းမြေပါစေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကြွထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Internet တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA စာမျက်နှာမှာလည်းတော်ပြပြန်နားဆင်နိုင်ပါတယ်ကျမတို့ website လိပ်စာက dummies.voanews.com ဖြစ်ပါတယ်ရှင် VOA ကိုလည်းစာရေးကြပါအောင်နော်သွားစီနေအောင်ရှင်းလင်းချင်းနေပါတယ်တနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံနယူးယောက်မြို့က Guinness ကဘာစံချိန်အများဆုံးတင်ထားတဲ့လူတစ်ယောက်သူ့ရဲ့ဘိုက်ပေါ်မှာဖျဲသီးတင်ပြီးဓာတ်ရှည်နဲ့ဇက်တိုက်ခွဲပြတာမှာတစ်မိနစ်တွင်းအများဆုံးခွဲနိုင်တဲ့ Guinness စံချိန်တစ်ခုထပ်တင်လိုက်ပါတယ်။ဗြိတိန်နိုင်ငံကစတော့ရှယ်ယာရောင်းဝယ်သူတူတီထွင်ဖန်တီးတဲ့မိုးပြန်ဂျက်အင်ဂျီကိုလန်ဒန်ကစတိုးဆိုင်ကြီးတွေမှာဒေါ်လာ၄သိန်းခွဲနီးပါးနဲ့ဝယ်ယူနိုင်ပါပြီ။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချင်းနဲ့မိုက်အတန်စင်တို့ကတင်ပြထားပါတယ်ရှင
်။မြန်မာပြည်အောင်စုနယူးယောက်မြို့ကဂင်းနဲ့ကဘာစံချိန်အများဆုံးတင်ထားတဲ့အက်ရှူတာဖာမန်ကသူ့ရဲ့ဘိုက်ပေါ်မှာဖျဲပြီးတင်ပြီးတော့ဒီရှင်နဲ့ဇက်တိုက်ခွဲပြတာမှာတစ်မိနစ်တွင်မှအများဆုံးခွဲနိုင်တဲ့နောက်ထပ်ဂင်းနစ်စံချိန်တစ်ခုထပ်တင်လိုက်ပါတယ်။အဖွဲ့သားတွေကဝိုင်းခုပြီးတော့ဖျဲသီး26လုံးကိုဘိုက်ပေါ်တင်ပြီးတော့ဓာတ်နဲ့ခွဲပြနိုင်ခဲ့တဲ့အတွက်အရင်စံချိန်နဲ့ရှင်6လုံးပို့ပြီးတော့ခွဲပြနိုင်ခဲ့တယ်လို့ဂင်းနစ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။သူတီထွင်ခဲ့တဲ့စံချိန်တင်ကစားနေဖြစ်ပြီးတော့တခြားသူတွေကလိုက်လုတဲ့အတွက်ဂုဏ်ယူတဲ့အကြောင်းနဲ့သူ့ဘာသာသူဒဏ်ရာရအောင်မလုပ်ခဲ့တဲ့အတွက်လည်းဝမ်းသာမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အရင်ကတော့သူများဘိုက်ပေါ်ကိုဖျဲသီးတင်ပြီးတော့ဓာတ်နဲ့ခွဲရဖြစ်ပေမဲ့လည်းအခုတစ်ခေါက်မှာတော့ကိုဘိုက်ပေါ်ကိုဖျဲသီးတင်ခဲ့တဲ့အတွက်ဓာတ်နဲ့ခုတ်မိမဲ့အနေနဲ့ရှိနေပါတယ်။အဲ့ဒီအတွက်အင်အားအချိန်စားနဲ့တိတိကျကျခွဲနိုင်ဖို့လည်းလိုအပ်တာပါ။ပြီးခဲ့တဲ့35နှစ်အတွင်းဖာမန်ဟာကင်းနေကဘာစံချိန်ပေါင်း950နီးပါးကိုတင်ခဲ့ပြီးတော့အခုချိန်ထိလည်းသူတင်ထားတဲ့စံချိန်225ခုကအခုထိရှိနေတော့ပါပဲ။သူခွဲထားတဲ့ဖျဲသီးတွေကိုဒေတာကန်စားတောက်ဆိုင်တွေကိုလှူဒါန်းမှာဖြစ်ပြီးတော့ဖျဲသီးဖြော်ရည်ပြုလုပ်ကြမှာလည်းဖြစ်ပါတယ်
။ဗြိတိန်နိုင်ငံကကုန်ပစ္စည်းစတော့ရှယ်ယာရောင်းဝယ်သူတဦးစီးဆွင်ဖန်တီးတဲ့မိုးပြန်ဂျက်အင်ဂျီကိုလန်ဒန်ကစတိုးဆိုင်ကြီးတွေမှာဒေါ်လာ4သိန်းခွဲနီးပါးနဲ့ဝယ်ယူနိုင်ပါပြီ။ Marvel Super Hero ရုပ်ရှင်တွေတဲက Iron Man လိုမျိုးမိုးပေါ်ပြန်နိုင်မှာဖြစ်ပြီးတော့ဂျက်အင်ဂျင်၅လုံးတက်ဆင်ထားတဲ့အင်ဂျီဖြစ်ပါတယ်။လင်းစီဒါမှမဟုတ်ဒီဇယ်ကိုအသုံးပြုပြန်တန်းတာဖြစ်ပြီးတော့တနအီကို32မိုင်နီးပါးနှုန်းနဲ့ပြန်တန်းနိုင်ပါတယ်။အမြင့်ပေ12,000အထိပြန်နိုင်မှာဖြစ်ပြီးအစမ်းပြန်ပြတဲ့အချိန်မှာတော့မြေပြင်အထက်နားမှာပဲဝဲပြားခဲ့တာပါ။ဒီဂျက်အင်ဂျင်၅လုံးတက်အင်ဂျီဟာတစ်မိနစ်ကိုစီတကာလန်လောက်သုံးတာဖြစ်ပြီးတော့၄မိနစ်လောက်တော့လေထဲမှာပြန်တန်းနိုင်ပါတယ်။အေးတဲ့အချိန်ဆိုရင်တော့5မိနစ်လောက်အသာလေးပြန်နိုင်ပါတယ်လို့တီထွင်သူ Richard Browning ကပြောပါတယ်ဒီဟာကိုစိတ်ဝင်စားသူတွေအနေနဲ့ VR ပုံရိပ်စစ်မျက်မှန်တွေနဲ့စမ်းသပ်ပြန်တန်းနိုင်မှာဖြစ်ပြီးတော့တကယ်ဝယ်မယ်ဆိုရင်တော့ဘယ်လိုပြန်ရမလဲဆိုတာကိုလေ့ကျင့်ပေးမှာဖြစ်ပါတယ်အရန်လှုပ်ခါနေတယ်လို့ထင်ရပေမဲ့ပြန်တန်းနေချိန်မှာတော့တည်ငြိမ်ပါတယ်လို့တီထွင်သူကပြောပါတယ်ခင်ဗျာ
ဆောက်ဖြစ်လူသားတယောက်နောက်ဆုံးမသိခင်မှာပါစားခဲ့တယ်လို့ဆိုတာကိုအီတလီနိုင်ငံကသိပ္ပံဒေသရှင်တွေကဖော်ထုတ်နိုင်ပါပြီ။ Ochi the Iceman လို့နာမည်ပေးထားတဲ့အမဲလိုက်သူတယောက်ဟာပြီးခဲ့တဲ့နှစ်9300လောက်က Elfstown နန်းတွေပေါ်မှာတည်ဆုံခဲ့တာဖြစ်ပြီးတော့သူ့ရဲ့မာမီလောက်ထားတဲ့ကြောက်ဖြစ်ရုပ်ကျွင်းကိုအီတလီအော်စတြီးယားနယ်စပ်မှာ1992ခုနှစ်တုန်းကတွေ့ရှိခဲ့ပါတယ်။သူတွေတွေကသူ့ရုပ်လောင်းကို CT scan ရိုက်ကြည့်ော်မှသူ့ရဲ့အစာအိမ်ကိုနန်ရိုးအိမ်အောက်မှာထည့်ထားတာကိုတွေ့ခဲ့ရပါတယ်။တောင်စိတ်တကောင်ရဲ့အသားနဲ့အစီအရေကိုတွေ့ခဲ့တယ်လို့ Current Biology Journal မှာရေးသားခဲ့ပါတယ်။နောက်ပြီးတော့သမင်ရဲ့အသားဂျုံစင်းနဲ့အစိတ်ရှိတဲ့အပင်တစ်မျိုးကိုလည်းတွေ့ရလို့យေတာထားပါတယ်။အစိတ်ပင်ကတော့မတော်တဆစားမိတာဖြစ်နိုင်တယ်လို့ဗိုက်ထဲမှာရှိတဲ့တန်ကောင်တစ်မျိုးတိုက်ခိုက်ဖို့အစေးလဲဖြစ်နိုင်တယ်လို့လည်းယူဆရပါတယ်ရှင
်။ကိုငိမ့်ငယ်နဲ့မအိတန်စင်တို့တင်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေပြီးလဲဖမ်းယူနားဆင်နိုင်ပါရဲ့ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံတွင်းကကယ်ဆယ်ရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကဲထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရှင်တန်းတွေအဆောင်အရှောင်နဲ့မနေ့စနေနေ့ညကခီးတဲ့တင်ကားတွေနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကဲဆဲရေးလုပ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြီးအစ္စရေးကကွေတပ်ဖွဲ့ရဲ့တတလူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်စီးရီးယားနိုင်ငံတောင်ပိုင်းစစ်ဇုံအတွင်းကနေအရက်သားတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးငြိမ်သက်နေမယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုတည်းသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ခရင်ရှလွန်ကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့မှပြောကြားလိုက်ပါတယ်။အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးတော့ငြိမ်သက်နေမယ်ဆိုရင်ခရင်ရှလွန်နယ်စပ်ကိတ်ကိုအင်ကာနစ်မှာပုံမှန်အတိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကခွေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနိုင်ငံတကာလေဆိပ်အနှိမ့်မှဒီကနေ့ဘုံးပေါက်ကွဲမှုကြီးဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးတော့50ဦးဒဏ်ရာရပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။ပြည်ပရောက်ဒုတိယသမ္မတ1အဒူရာဟစ်ဒေါစတွန်ကာဘူးနိုင်ငံတကာလေဆိပ်ကိုဆက်ရောက်လာပြီးနောက်မှာပေါက်ကွဲမှုကြီးဖြစ်ခဲ့တာပါ။သူကတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးရှင်။အမေရိကန်ပြည်သူနယူးယောက်မြို့ဘရူကလင်းကအင်္ဂန်တစ်ခုကနေမြမအမျိုးသမီးတဦးရဲ့ရော့အလောင်းကိုမနစ်စတီနစ်မှာရေးကတွေ့ရှိထားပါတယ်။တေဆုံးသူကအသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတ်တဦးဖြစ်တယ်လို့နယူးယောက်ဒေးလီးနျူးစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမစင်းမဲ့ပျောက်ဆုံးနေတဲ့ဒေါ်ဂျီမာသိန်းကိုမနစ်စနေနေ့မနက်ပိုင်းမှာသူမရဲ့နေအိတ်ခန့်အတွင်းကအဝတ်ထားရာစတိုဂန်းငယ်အတွင်းမှာအီယခင်နဲ့ထုတ်ပိုးထားတဲ့သူမရဲ့ရုပ်အလောင်းကိုရဲကတွေ့ရှိခဲ့တာလို့လို့ဖို့ကိုင်ဘက်တူရဲ့အပြောကိုကိုးကားပြီး Daily News မှာဖော်ပြထားပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ပြောပြပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်တွင်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများပါစင်အောင်ပါ။
This program has come to you from the Voice of America, Washington.